Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2016ခုနှစ်ဖေဖော်ဝါရီ19ရက်တောက်တာနေ့ညနေ6နာရီခွဲနဲ့9နာရီထိအစီအစဉ်တွေကိုလိုင်းတိုမီတာ19နဲ့25တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ကျမရှာဖောင်ပါဒီညနေအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးမှာဖြစ်ပါတယ်
။မင်္ဂလာညနေခင်းပါခင်ဗျာ။ဒီကနေ့ညနေပဲသတင်းတွေကိုနားလောက်နဲ့ကျွန်တော်ကြော်ကြော်သိမ်းကြည့်ကြပါပါ။အမေရိကန်သမ္မတဘရက်ကိုဘားမားဟာနောက်လာမှာကျူးဘားနိုင်ငံကိုသွားဖို့စီစဉ်ထားပါတယ်။လူဝင်မှုဆိုင်ရာသဘောထားနဲ့ပတ်သက်ပြီးပုံရိပ်မင်းကြီးနဲ့ဘီလီယံနာတထေးကြီးဒေါ်နယ်ထရမ့်တို့အကြားပြန်လည်ပြောဆိုကြပါတယ်။ရှမ်းပြည်နယ်ဘက်မှာတိုက်ပွဲတွေဆက်ဖြစ်နေတဲ့အခြေအနေပေါ်အထူးစိုးရိမ်နဲ့ကြောင်ရန်ကုန်မြို့အမေရိကန်တန်ယုံကဒီကနေ့ပြောပါတယ်။ဒီသတင်းတွေပါဝင်တခြားနိုင်ငံတွေကထိတ်တန့်သတင်းတွေကိုလည်းကြားရပါမယ်ခင်ဗျာ
။ကောင်းပါပြီရှင်။ဒီပတိပခါတွေအငင်းပွားစရာတွေဖြစ်နေတဲ့လေဗရောင်းတောင်တင်းနီစီမံကိန်းပြန်လည်စတင်လုပ်ကိုင်တော့မှာနဲ့ပတ်သက်ပြီးကြားကြမှာကတော့
2016ဟိုမေလပေါ့နော်မေလကဟာသူကသူ့ကိုပြီးလောက်ပြီးအောင်ကျွန်တော်ပါလေးကြိုးစားနေပါလေအားကြောင့်မေလကျလို့ရှိရင်ကျွန်တော်ကရင်းမြေကိုပြန်ထုတ်ဖို့ဟုတ်ဘူးညော်လိုက်တာပေါ့
မြန်မာဝန်ပောင်ကုမ္ပဏီရဲ့ပြောခွင့်ရသူပြောသွားတာပါပြည်စုံကိုနောက်ပိုင်းမှာနားဆင်ရမှာပဲဒီအကြောင်းနဲ့အတူကချင်ပြည်နယ်ကဘိတ်ခင်းဖြစ်စီတဲ့လှုပ်ရှားသူတွေနဲ့အာဏာပိုင်ကြားအခြေအနေတွေပုံမတင်မလာတဲ့အကြောင်းနဲ့တိုက်ပံနဲ့ဆိုင်တဲ့ဆောင်းပါးတစ်ပုဒ်ကိုလည်းနောက်ပိုင်းမှာတင်ဆက်ပေးပါမယ်။အခုအရင်ဦးဆုံးတော့ထိတ်တန့်ရောက်တဲ့ဒင်းတွေကိုကိုကြော်ကြော်သိမ်းတဲ့နန်းလောင်တို့ကကြေညာပေးပါမယ်ရှင်
။အမေရိကန်သမ္မတဘရက်ကိုဘားမားဟာနောက်လာမှာကျူးဘားနိုင်ငံကိုသွားဖို့စီစဉ်ထားတာမို့လက်ရှိသမ္မတတူအနေနဲ့နှစ်ပေါင်း80အတွင်းကျူးဘားနိုင်ငံကိုသွားတဲ့ပထမဆုံးသမ္မတဖြစ်ပါလိမ့်မယ်။အမေရိကန်ကကျူးဘားနဲ့ပြန်ပြီးဆက်ဆံလာတဲ့ပေါ်ကျေနပ်တဲ့သူတချို့ကသူ့ကိုကြိုးစားပွဲရှိပေမဲ့ဝေဖန်သူတွေလည်းရှိပါတယ်။ဒီထဲမှာ Republican Party ကိုစားပြုသမ္မတလောင်းဖြစ်ဖို့ကြိုးစားနေသူတွေကတူဖြစ်သူဖလော်ရီဒါပြည်နယ်အထက်လွှတ်တော်မှမာကိုရူဘီယိုလည်းအပါဝင်ပါအမေရိကန်ရဲ့မြန်မာနိုင်ငံဆိုင်ရာမူဝါဒမှာအပြောင်းလဲလုပ်ခဲ့တယ်လို့မြန်မာနိုင်ငံမှာအပြောင်းလဲတွေဖြစ်ခဲ့တာကိုထောက်ပြပြီးတော့သူကဝေဖန်တာပါမြန်မာအစိုးရကအပြောင်းလဲတွေလုပ်တာကြောင့်အမေရိကန်ဘက်ကလည်းမူဝါဒအပြောင်းလဲလုပ်ခဲ့တဲ့အတွက်ဒီကနေ့ဆိုရင်အရင်ကလူနည်းစုပါတီဟာလွှတ်တော်ထဲမှာလူများစုပါတီဖြစ်လာပြီလို့မစ္စတာရူဘီယိုကထောက်ပြပါတယ်ဒါပေမဲ့ကျူးဘားမှာတော့အဲ့ဒီလိုလုပ်ဖို့သမ္မတဥပမာကမတောင်းဆိုပဲကျူးဘားအစိုးရဟာဖိနှိပ်အုပ်ချုပ်တဲ့အစိုးရတရအဖြစ်ဆက်ရှိနေလို့မဲ့လို့မစ္စတာရူဘီယိုကပြောပါတယ်သမ္မတဥပမာရဲ့ခီးစဉ်ကြောင့်ကျူဘာကွန်မြူနတီအစိုးရရဲ့တရားဝင်မှုကိုထောက်ခံအားပေးတယ်လို့ဖြစ်စေနိုင်တယ်ဆိုပြီးကျူဘာလူမျိုးတချို့ကလည်းဝေဖန်ကြပါတယ်။မလ21ရက်နဲ့22ရက်နှစ်ရက်ကြာသွားရောက်မဲ့ခီးစဉ်တွင်ကျူဘာသမ္မတရောကက်စထရိုနဲ့တွေ့ဆုံတဲ့အခါလူခွန်ရေးဆိုင်ရာကိစ္စရပ်တွေကိုပြောဆိုမယ်လို့တော့သမ္မတဥပမာကကတိပေးထားပါတယ်။ပြီးခဲ့တဲ့နှစ်ကဟာဗာနာမြို့တော်မှာအမေရိကန်တန်ယုံဖွင့်လှစ်ပြီးတဲ့နောက်ပိုင်းသမ္မတဥပမာရဲ့အခုခီးစဉ်ဖြစ်လာတာပါ။
Republican Party ကနေသမ္မတကိုယ်စားလှယ်လောင်းအဖြစ်အရွေးခံရဖို့ကြိုးစားနေတဲ့ဘီလီယံနာတထေးကြီးဒေါ်နယ်ထရမ့်ဟာသူ့ရဲ့လူဝင်မှုကြီးကြပ်ရေးဆိုင်ရာမူဝါဒတွေကိုပုတ်ရဟန်းမင်းကြီး Francis ကဝေဖန်လိုက်တဲ့အပေါ်မှာအစောပိုင်းပြင်းပြင်းထန်ထန်တုံ့ပြန်ခဲ့ပေမဲ့နောက်ပိုင်းမှာတော့နည်းနည်းပြန်လျှော့သွားပါတယ်။စနေနေ့ကျရင်တောင်ကာရိုလိုင်းနာပြည်နယ်မှာကျင်းပမဲ့ Republican Party သမ္မတလောင်းပနာမအရွေးချယ်ပွဲမတိုင်ခင်မှာလေးတန်းပြန်လျှော့သွားတာပါ။ American ပြည်ထောင်စုတဲ့ရွှေပြောင်းဝင်ရောက်လာသူတွေကိုဟန်တာဖို့ Mexico နဲ့နေဆက် American တောင်ပိုင်းဒေသမှာတတိုင်းကြီးတွေကာယံတိဆောက်သွားတဲ့လို့ Mr. Trump ကပြောဆိုခဲ့တာကြောင့် Mr. Trump ဟာခရီးရန်တယောက်မဖြစ်နိုင်ဘူးလို့ပုတ်ရဟန်းမင်းကြီး Francis ကသူ့ရဲ့ Mexico ခီးစဉ်ပြီးမှပဲဝေဖန်သွားတာဖြစ်ပါတယ်။ပုတ်ရဟန်းမင်းကြီးရဲ့ဒီဝေဖန်ချက်ဟာဘလို့မှလက်ခံနိုင်စရာမရှိဘူးဆိုပြီးအစောပိုင်းပြင်းပြင်းထန်ထန်ပြန်လည်တုံ့ပြန်ခဲ့ပေမဲ့မနေ့ကလူထုနဲ့တွေ့ဆုံတဲ့ Town Hall ဆွေးနွေးပွဲတစ်ခုမှာတော့ Mr. Trump ကလေးတန်းနည်းနည်းလျှော့ပြီးတော့ပုတ်ရဟန်းမင်းကြီးကသူ့အပေါ်နားလည်မှုလွှဲတာဖြစ်နိုင်ပါတယ်ဆိုပြီးပြန်ပြောင်းပြောသွားပါတယ်။ပေါ်ရဟန်းမင်းကြီးနဲ့သူအချင်းမများလို့တလို့အခုကိစ္စကိုလည်းအချင်းများမှုတစ်ခုလို့သူမြူဆတဲ့အကြောင်းနဲ့ပေါ်ရဟန်းမင်းကြီးအနေနဲ့မက္ဆီကိုအစိုးရကနာသွင်းလိုက်တာဖြစ်ကောင်းဖြစ်နိုင်တဲ့အပြင်တပတ်တည်းပြောတဲ့စကားကိုကြားပြီးနေဆက်ဖြတ်ဝင်ရောက်လာနေတဲ့မူရစ်ဆေဝါနဲ့တရားမဝင်ရွှေပြောင်းလာဒရီရဲ့အရေးပြဿနာဘလို့ဆိုးဝါးနေတယ်လဲဆိုတာကိုနားမလဲတာကြောင့်လားဖြစ်နိုင်လိမ့်မယ်လို့မစ္စတာထရမ့်ကပြောပါတယ်Mr. Trump ရဲ့ပြိုင်ဘက်တချို့ကပိုယဟန်မင်းကြီးရဲ့ဝေဖန်ချက်ကိုထောက်ခံပြောဆိုရရှိသလိုတချို့ကလည်းဒါဟာ Mr. Trump နဲ့ပိုယဟန်မင်းကြီးတို့ကြားပြဿနာသက်သက်ဖြစ်တယ်လို့ပြောဆိုပါရယ်
။ကိုလွန်သွားတဲ့တရားလွှတ်တော်ချုပ်တရားသူကြီး Anthony Scalia နေရာမှာစားထုတ်ဖို့သမ္မတဘရက်ကိုဘားမားကရွေးချယ်မဲ့တရားသူကြီးဟာ Liberal အကြဆုံးသူမဖြစ်နိုင်ဘူးလို့ဒုတိယသမ္မတဂျိုးဘိုင်ဒန်ကကြာတာပရင်းနေမှာပြောလိုက်ပါရယ်။ဒါအပြင်ဒီကိစ္စနဲ့ပတ်သက်ပြီးသမ္မတအင်ပီရိုဘက်ကပထမဆုံးထွက်လာတဲ့အသေးလွန်စာစကားပါပဲ။နိုင်ငံမှာ liberal အကြဆုံးတရားသူကြီးတယောက်ကိုသမ္မတကလိုက်ရှာပြီးရွေးချယ်ဖို့ဆိုတာမဖြစ်နိုင်ပါဘူးလို့ Minnesota အများပြည်သူဆိုင်ရာ radio သတင်းဌာနကိုဒုသမ္မတ Biden ကပြောတာပါ Republican တွေရဲ့တင်ကြီးတင်ညွတ်ထောက်ခံမှုကိုယထားပြီးသားတရားသူကြီးတွေအများကြီးရှိတဲ့အကြောင်းအခုအသိရွေးချယ်မဲ့သူဟာအားလုံးကလက်ခံနိုင်ပြီးလွှတ်တော်ရဲ့အတည်ပြုချက်အတွက်လုံလောက်တဲ့ထောက်ခံမှုကိုရနိုင်တယ်လို့ဖြစ်တဲ့လို့ Mr. Biden ကပြောပါတယ်ဒီမိုကရက်တူဖြစ်တဲ့သမ္မတဥပမာအနေနဲ့တရားသူကြီးစကလီယာနေရာမှာအစားထိုးရမဲ့သူတယောက်ယောက်ကိုမရွေးချယ်သင့်ဘူးလို့အထက်လွှတ်တော် Republican အမတ်အများပြားကပြောထားတာပါဒီလိုရွေးချယ်တာကို2019ခုနှစ်ဇန်နဝါရီလမှာတက်လာမဲ့သမ္မတအသစ်ကပဲလုပ်တဲ့နယ်လို့သူတို့ကယူဆကြတာပါ သမရဥပမာရွေးချယ်တင်သွင်းမဲ့တရားသူကြီးတယောက်ကိုအတည်ပြုဖို့ဒါမှမဟုတ်ပယ်ချဖို့လုပ်ရမယ်အထက်လွှတ်တော်ကြားနာပွဲကိုလုပ်မှာမဟုတ်ဘူးလို့အထက်လွှတ်တော်လုပ်ငန်းတွေကိုအစီအစဉ်ချမှတ်ရတဲ့လူများစုအကောင်းဆောင်မစ်မကွန်နယ်ကပြောထားပါတယ
်ယူကရိန်းနိုင်ငံတွင်ကပဋိပက္ခတွေကြောင့်ကလင်းငယ်ပေါင်း9သိန်းထက်မနည်းအပေါ်ပြင်းထန်တဲ့ထိခိုက်မှုတွေရှိခဲ့တယ်လို့ကုလသမဂ္ဂကလေးသင်ငယ်များရန်ပုံငွေအဖွဲ့ UNICEF ကပြောပါတယ်အဲ့ဒီလိုထိခိုက်ခံစားခဲ့ရတဲ့ကလေးတွေဟာယူကရိန်းအစိုးရအုပ်ချုပ်တဲ့ဒေသရင်းကမဟုတ်ပဲရုရှားလိုလားသူခွဲထွေရေးတပုံနေနဲ့တိုက်ပွဲဖြစ်ပေါ်ရာဒေသအနီးမှာနေထိုင်ကြတဲ့သူတွေဖြစ်ပါတယ်။ယူကရိန်းအရှေ့ပိုင်းကနနစ်ကြာအကြမ်းဖက်မှုတွေကြောင့်ကလေးငယ်ပေါင်း9သိန်း8000လောက်ထက်ကကလေး3ယောက်မှ1ယောက်လောက်ဟာစိတ်ပိုင်းဆိုင်ရာကျန်းမာရေးဆောင်ရှားမှုလိုအပ်နေတယ်လို့ UNICEF ရဲ့ဒီကနေ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အဲ့ဒီကလေးငယ်တွေရဲ့စိတ်ပိုင်းရောရုပ်ပိုင်းဆိုင်ရာလိုအပ်ချက်တွေကိုဖြည့်ဆည်းပေးနိုင်ဖို့အတွက်သူတို့ရေစီကိုအရောက်သွားဖို့တိတ်ကိုလိုအပ်နေတယ်လို့လည်းယူကရိန်းနိုင်ငံဆိုင်ရာ UNICEF အကြီးအကဲGiovanna Barbariska ပြောပါရယ်ပဋိပက္ခဖြစ်ပွားတဲ့ဒေသတွေမှာကလင်းငယ်ပေါင်း2,500ထက်မနည်းနေရစွန်ခွာထွက်ပြေးခဲ့ရတဲ့အပြင်ပြီးခဲ့တဲ့နှစ်ကအကြမ်းဖက်မှုအတွင်းကလင်းငယ်ပေါင်း20ထက်မနည်းသေဆုံးခဲ့ရတယ်လို့ UNICEF ကပြောပါရယ်ရှင
် UAVE ကအသံညနေပိုင်းမြန်မာဘာသာစစ်စင်တွေကိုညနေ6:00ခွဲကနေ9:00အထိလိုင်းဒိုမီတာ18 kHz 1683ရလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီတွေကနေတောက်ကြညနေပဲတဲ့တွေကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်ရှမ်းပြည်နယ်မြောက်ပိုင်းမှာတိုက်ပွဲတွေဆက်ဖြစ်နေတာနဲ့ပတ်သက်ပြီးအထူးဆိုရင်လည်းကြောင်းရန်ကုန်မြို့အမေရိကန်တန်ယုံကဒီကနေ့ထုတ်ပြန်ပါတယ်
The US Embassy is deeply concerned about ongoing clashes in Shan State involving the Tang National Army.The Restoration Council of Shan State and the military. We are particularly.
တန်အမျိုးသားလူမျိုးရေးတပ်မတော်ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီနဲ့မြန်မာတပ်မတော်တို့ကြားဆက်ဖြစ်နေတဲ့ပြည်ပခါတွေနဲ့ပတ်သက်ပြီးအမေရိကန်တန်ယုံအနေနဲ့များစွာစိုးရိမ်ပူပန်မိပါတယ်လို့ရန်ကုန်မြို့အမေရိကန်တန်ယုံပြောခွင့်ရတူကအပြူအီကိုပြောတော်တာပါ။အထူးသဖြင့်ရှမ်းနဲ့ပလောင်တိုင်းရင်းသားလူအသိုက်အဝန်းတွေကိုဦးတည်ပြီးလူအခွင့်အရေးချိုးဖောက်နေတယ်ဆိုတဲ့ဆူဆဲချက်တွေနဲ့ပတ်သက်ပြီးစိုးရိမ်မိတဲ့အကြောင်းအကြမ်းသားတွေပေါ်ကာကွယ်ပေးရေးအပါအဝင်ပြည်ပခဘေးတင့်ပြည်သူတွေစီကိုလူသားချင်းစာနာထောက်ထားတဲ့အဖွဲ့အစည်းတွေအတားအဆီးမရှိသွားရောက်နိုင်ရေးဟာနိုင်ငံတကာရဲ့အခြေခံကြရမှုဖြစ်တဲ့အကြောင်းတမ်းမတော်ရဲ့ထိုးစစ်ဆင်မှုဟာရေရှည်တည်တံ့ခိုင်မြဲတဲ့ငြိမ်းချမ်းရေးရဖို့တည်ဆောက်နေတဲ့ယုံကြည်မှုကိုပြပြစေတဲ့အကြောင်းတန်ယုံပြောခွင့်ရကပြောပါတယ်။စကားဝိုင်းဆွေးနွေးပွဲပြုလုပ်ဖို့အတွက်စိတ်ရှည်တည်ခံခြင်းတရားကိုကျင့်သုံးကြဖို့နဲ့ကတိကဝတ်ကိုပြန်လည်ဖော်ဆောင်ကြဖို့လည်းတန်ယုံထုတ်ပြန်ချက်မှာတိုက်တွန်းထားပါတယ်။သောမသာငင်းချမ်းရင်လုပ်ငန်းစဉ်ဆက်လက်ဖြစ်တွန်းနေမှာဖြစ်ပြီးနေရက်ရွှေပြောင်းတုခတဲ့တွေလည်းနေရက်ရင်းပြန်နိုင်မှာဖြစ်ပြီးတော့သူတို့ရဲ့ဘဝတွေကိုပြန်လည်ထူထောင်နိုင်မှာဖြစ်တယ်လို့အမေရိကန်တန်ယုံပြောခွင့်ရကပြောပါတယ်။ရှမ်းပြည်မြောက်ပိုင်းမှာဖြစ်နေတဲ့တိုက်ပွဲတွေရပ်ဆိုင်းမှုအရေးကြီးအစိုးရတရက်ကိုဗိုလ်ဒူးနေကပြည်သူ့တပ်တော်မှတင်သွင်းအတည်ပြုခဲ့ပါသေးတယ်။ဒါပေမဲ့လည်းတိုက်ပွဲတွေရပ်သွားပြီဆိုတော့တိကျခိုင်မာတဲ့သတင်းမျိုးတွေကိုတော့မရသေးပါဘူး။မြောက်ကိုရီးယားကနျူကလ িয়ার နဲ့ဒုံးကျည်စမ်းသပ်တာတွေလုပ်တဲ့အပေါ်အမေရိကန်ပြည်ထောင်စုကနောက်ထပ်တန်ခတ်အရေးယူမှုတွေချမှတ်ထားပါတယ်။နျူကလ িয়ার နဲ့ဒုံးကျည်ဆိုင်ရာအစီအစဉ်တွေ၊ cyber internet တိုက်ခိုက်မှုတွေနဲ့လူအခွင့်အရေးချိုးဖောက်မှုတွေအတွက်မြောက်ကိုရီးယားကိုအားပေးကူညီတဲ့ဘယ်သူကိုမဆိုမဖြစ်မနေတန်ခတ်အရေးယူရမယ့်ဥပဒေမူကြမ်းတစ်ရပ်ကိုသမ္မတဘရက်ကိုဘာမာကကြာတာပတိနေ့မှာလက်မှတ်ရေးထိုးပြဋ္ဌာန်းလိုက်တာပါ။အခုလောက်ရရဲ့ယူရချက်ကတော့တင်းငယ်တဲ့နျူကလ িয়ার ထိပ်ဖူးတွေနဲ့အဲ့ဒီထိပ်ဖူးတွေကိုတတ်ဆင်ပစ်လွတ်နိုင်မယ့်တာဝတ်ပစ်ဒုံးကျည်တွေထုတ်လုပ်ဖို့ရာလိုအပ်တဲ့ငွေကြေးကိုမြောက်ကိုရီးယားတို့မရစေဖို့ဖြစ်ပါတယ်။ဒီတော့တင်မှာပဲနောက်လာမှာကျင်းပမယ့်အမေရိကန်တောင်ကိုရီးယားနှစ်နိုင်ငံပူးတွဲစီရေးလေ့ကျင့်မှုမှာတပ်ဖွဲ့ဝင်အစီအတွက်ကိုအမေရိကန်ကနှစ်ဆတိုးလိုက်တယ်လို့တောင်ကိုရီးယားကာကွယ်ရေးဝန်ကြီးကသတင်းထုတ်တွေကိုပြောပါတယ်။ဒီလိုရက်ကလည်းမြောက်ကိုရီးယားနဲ့တင်းမာမှုပိုတိုးလာစီပွဲရှိပါတယ်။ဒီစီရေးလေ့ကျင့်မှုတွေဟာသူတို့နိုင်ငံကိုကျူးကျော်တိုက်ခိုက်ဖို့ပြင်ဆင်နေတာဖြစ်တယ်လို့မြောက်ကိုရီးယားကအကြေများစွာပြောထားဥပါတယ်
။မြောက်ကိုရီးယားနိုင်ငံရဲ့နျူကလ িয়ার လက်နက်နဲ့အုံကြီးဆန္ဒပြလွတ်လိုက်တဲ့လို့ရအတွက်အမေရိကန်အစိုးရကမြောက်ကိုရီးယားအပေါ်စစ်ပွဲရေးတံခါးပိတ်ဆို့မှုတွေနောက်ထပ်ချထားလိုက်တဲ့အပေါ်တောင်ကိုရီးယားဘက်ကချီးကျူးပြောဆိုလိုက်ပါတယ်။မြောက်ကိုရီးယားပေါ်တံခါးပိတ်ဆို့မှုတွေချမှတ်မဲ့ဥပဒေကိုအမေရိကန်သမ္မတဘရက်အိုဘားမားကအတိပြုလက်မှတ်ရေးထိုးအပြီးမှာပဲတောင်ကိုရီးယားရဲ့တုံ့ပြန်မှုဒီကနေ့ထွက်ပေါ်လာတာဖြစ်ပါတယ်
။ इवन 법안 발현은 우리 정부와 국제 사회가 취하고 있는 조치와 함께
ဒီဥပဒေရဲ့တည်ရောက်မှုနဲ့အတူတခြားအပြည့်ပြည့်ဆိုင်ရာအဖွဲ့အစည်းတွေနဲ့တောင်ကိုရီးယားဘက်ကလုပ်တာတွေပေါင်းလိုက်ရင်မြောက်ကိုရီးယားဘက်ကနျူကလ িয়ার လက်နက်နဲ့ပယ်ထိန်တပ်ဒုံးကျည်တွေပစ်ပြီးတော့ရန်စတဲ့လုပ်ရက်တွေအတွက်ထိုက်တန်တဲ့အကျိုးဆက်တွေခံစားရပါလိမ့်မယ်လို့တောင်ကိုရီးယားနိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရသူကပြောသွားတာပါမြောက်ကိုရီးယားကလက်နက်နျူကလ িয়ার လက်နက်ကြီးတွေနဲ့တာဝေးပစ်ပယ်ထိန်တပ်ဒုံးကျည်တွေထုတ်လုပ်မှုမှာလိုအပ်တဲ့ငွေကြေးတွေစီစဉ်နိုင်ခြင်းမရှိအောင်တားမြစ်ဖို့ဤရွယ်ထားကြတာပါ။ဒါအပြင်လာမယ့်လမှာကျင်းပမယ့်အမေရိကန်နဲ့တောင်ကိုရီးယားနိုင်စင်ပူးတဲ့စီရေးလေ့ကျင့်မှုမှာပါဝင်တဲ့အမေရိကန်တပ်တွေကိုနှဆတိုးလိုက်တယ်လို့တောင်ကိုရီးယားကာကွယ်ရေးဝန်ကြီးကအသတင်းထောက်တွေကိုပြောဆိုပါရတယ်။ဒီအချက်ဟာလည်းမြောက်ကိုရီးယားနဲ့တင်းမာမှုတွေပိုတိုးလာစေတဲ့နောက်ထပ်အချက်တစ်ခုဖြစ်လာမယ့်ပုံပေါ်နေပါရဲ့ရှင်။
အမေရိကန်ပြည်ထောင်စုဟာတောင်တရုတ်ပင်လယ်ထဲမှာရေကြောင်းနဲ့လေကြောင်းကင်းလှည့်တာတွေအပါအဝင်လုံဆောင်ချက်အမျိုးမျိုးနဲ့တောင်တရုတ်ပင်လယ်ကိုစီးရေးနေထားပုံစံသွင်းနေတယ်လို့တရုတ်နိုင်ငံသားရေးဝန်ကြီးဌာနကဒီကနေ့ပြောလိုက်ပါတယ်။ပိုင်ဆိုင်မှုအငင်းပွားနေတဲ့ကျွန်းကျွန်းမှာမြေပြင်ကဝေရင်ပစ်ဒုံးကြီးတွေတရုတ်ကချထားပြီးတင်းမာမှုပိုတိုးအောင်လုပ်နေတယ်လို့အမေရိကန်ကစွပ်စွဲပြီးတဲ့နောက်တရုတ်ဘက်ကအခုလိုပြောလာတာပါ။ပါရာဆဲလ်ကျွန်းစုတွေထဲကဝူဒီကျွန်းမှာစိတ်မကြသေးခင်တုန်းကပဲဒုံးကြီးတွေချထားတာကိုစီးပွားရေးဆိုင်ရာအတွက်လွတ်တင်ထားတဲ့ဂျိုဒူးကနေရိုက်ယူထားတဲ့ဓာတ်ပုံတွေကပြနေတယ်လို့အမေရိကန်နိုင်ငံသားဌာနပြောခွင့်ရဂျွန်ကာဘီကပြောပါတယ်။ဒါဟာတောင်တရုတ်ပင်လယ်ကိုစီးရေးနေထားပုံစံမသွင်းပါဘူးလို့တရုတ်ကကတိပေးထားတာနဲ့ဆန့်ကျင်နေတယ်လို့လည်းဆိုပါတယ်။တောင်တရုတ်ပင်လယ်ကိုစီးရီးနေထားပုံစံရောက်အောင်လုပ်နေတာတွေနဲ့ပတ်သက်ပြီးတရုတ်နိုင်ငံနဲ့အထူးအလေးနဲ့ထားပြီးဆွေးနွေးသွားမယ်လို့အမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီကဗိုလ်ထူးနေမှာပြောပါတယ်။ကျွန်းပေါ်မှာဒုံးကြီးတွေချထားတယ်ဆိုတဲ့သတင်းတွေနဲ့ပတ်သက်ပြီးတရုတ်ဘက်ကတုံ့ပြန်ချက်မရှိသလောက်ပါပဲ။အဲဒီသတင်းကို Fox သတင်းဌာနကအင်္ဂါနေ့မှာစပြောတာပါ။အနောက်နိုင်ငံတွေကသတင်းမီဒီယာတွေဟာသတင်းကိုအလွန်အကျွံတွေလှုပ်ပြောလွန်းတယ်လို့ပဲတရုတ်ဘက်ကပြန်ဆွတ်ဆွဲပြီးသူတို့ပိုင်ဆိုင်တယ်လို့ယူဆထားတဲ့နေရာတွေမှာစစ်ဘက်ဆိုင်ရာတိစောက်တာတွေချထားတာတွေတရားဝင်လုပ်ခွင့်ရှိတယ်လို့ပြောပါတယ်။
အရှဒေသနဲ့မဟာဗျူဟာကျစီးပွားရေးအင်အားချိန်ခွင်ရှာညီဖို့အမေရိကန်ရဲ့တန်တမာနဲ့စီးရေးဆိုင်ရာအရင်အမြင့်တွေကိုစီးပွားရေးအတွက်ပြောင်းလဲအသုံးချခဲ့တာ၅နှစ်ရှိသွားပါပြီ။ဒါပေမဲ့ဒီလိုမူဝါဒအပြောင်းလဲဟာလိုအပ်တာထက်ပိုများပြီးထိုက်တဲ့အောင်မြင်မှုတွေတော့ခုချိန်ထိမရသေးဘူးလို့ဝေဖန်ရေးသမားတွေကပြောဆိုပါရယ်။တောင်တရုတ်ပင်လယ်ရင်းကနယ်မြေပိုင်ဆိုင်မှုအတွက်တရုတ်တို့ရဲ့လှုပ်ရှားမှုတွေကထိတ်တန့်သတင်းတရက်ဖြစ်နေပြီးဒေသတွေနိုင်ငံတွေကြားစိုးရိမ်မှုတွေတိုးလာစေပါရယ်။မဟာဗျူဟာအရေးပါလာတဲ့ကြေပြောလာတဲ့ပင်လယ်ရင်းနယ်မြေပိုင်ဆိုင်မှုနဲ့ပတ်သက်လို့ပြိုင်ဖက်နိုင်ငံတွေအပေါ်တရုတ်နိုင်ငံကပြည်ရဲတုံးပြီးအနိုင်ရအောင်လုပ်သွားတာဖြစ်တယ်လို့ပြောဆိုမှုတွေလည်းရှိနေတာပါ။ Pacific ဒေသရင်းကရေကြောင်းလမ်းတွေကိုအမေရိကန်ရေတပ်ကဆယ်စုနှစ်တွေနဲ့ချီအောင်ကာကွယ်ပေးနေခဲ့တာပါ။အမေရိကန်ရေတပ်ကအခုထိပင်လယ်သမုဒ္ဒရာရေပိုင်နဲ့ကိုထိန်းချုပ်စုမုံနေစေဖြစ်ပါတယ်။ဒါပေမဲ့လည်းတရုတ်တို့ဘက်ကသူ့ရဲ့တရားဝင် Sis ရေအင်အားတွေကိုထင်သာမြင်သာဖြစ်အောင်ရွှေ့မလာဘဲနဲ့တောင်တရုတ်ပင်လယ်ရင်းသူ့ရဲ့အင်အားတွေတိုးချဲ့လာနေတာလည်းဖြစ်ပါတယ်ရှင်။
ထိတ်တန့်ရောက်တဲ့သတင်းတွေကိုကိုကြွကြော်သိတဲ့နန်းလောင်တို့ကကြေညာပေးခဲ့တာပါ။ခုဆက်လက်ပြီးတော့သတင်းဆောင်မတွေကိုတင်ပြပေးပါမယ်။ပဋိပက္ခတွေအငင်းပွားစရာတွေဖြစ်နေတဲ့လေဗရောင်းတောင်ကျင်းနီစီမံကိန်းပြန်လည်စတင်လုပ်ကိုင်မဲ့အကြောင်းကိုအရင်ဦးဆုံးတင်ပြပေးပါမယ်။လေဗရောင်းတောင်ကျင်းနီစီမံကိန်းနဲ့ပတ်သက်လို့အငင်းပွားမှုတွေနဲ့ကန့်ကွက်ဆန္ဒပြမှုတွေအကြီးအကျယ်ကြုံခဲ့ပြီးတဲ့နောက်2013ခုနှစ်ကစလို့စာချုပ်အသစ်ပြန်လည်ထုတ်ဆိုခဲ့ရမှာအခုတော့ပထမဦးဆုံးအကြိမ်ဖြစ်ကျင်းနီထုတ်လုပ်ရေးကိုလာမယ့်မေလမှာစတင်တော့မှာဖြစ်ပါတယ်။တဖက်မှာတော့ဆန္ဒပြကန့်ကွက်မှုတွေရှိနေတုံးဆိုပေမဲ့ဒီဆန္ဒပြမှုတွေအတွက်မြေယာပြဿနာဟာမြန်မာအစိုးရမှာပဲတာဝန်ရှိတယ်လို့မြန်မာဝန်ပေါင်းကုမ္ပဏီဘက်ကပြောပါရယ်ဆက်သွယ်မေးမြန်းထားတဲ့ VOA သတင်းတော့မတ်အေးအေးမကသတင်းပေးပို့ထားပါရယ်ရှင
်စကိုင်းတိုင်းရင်းမာပင်ခရိုင်လက်ဘရောင်းတောင်ကျင်းနီစီမံကိန်းချက်သိမ်းပေးရေးနဲ့သိမ်းဆည်းထားတဲ့မြေယာတွေပြန်ပေးရေးအတွက်ဒေသခံတွေဟာ၃နှစ်ကျော်ကြာဆန္ဒပြတောင်းဆိုနေပေမဲ့မကြာခင်မေလမှာတော့ကျင်းနီထုတ်လုပ်ရေးတွေစတင်တော့မယ်ဆိုပြီးမြန်မာဝါပေါင်ကုမ္ပဏီရဲ့ပြောရေးဆိုခွင့်ရှိသူမစ္စတာဒေါင်ဝင်ချီကအခုလိုပြောဆိုလိုက်ပါတယ
်အင်းတို့ကမထုတ်သေးဘူးလေအင်းတို့ကကျင်းတို့ကဒီဆောက်ရဲကာလမလို့အင်းတို့ကဒီဆောက်ရဲလုပ်ငန်းတော့မပြီးသေးဘူးလေအဲ့ဒါထုတ်လို့မရဘူးအဲ့ဒါကြောင့်ဟောဒီတို့ကအခုကဟောဒီ2016ဟိုမေလပေါ့နော်မေလကဟောသူကျင်းတို့ကိုပြီးသလောက်ဒီအောင်ကျင်းတို့ဟောလေးစူးစမ်းနေပါတယ်အဲ့ဒါကြောင့်မေလကျလို့ရှိရင်ကျင်းတို့ဟာကျင်းနေကိုပြန်ထုတ်ဖို့ဟောဘူးညော်လင်းတာပေါ့
စီမံကိန်းအတွက်တည်ယူထားတဲ့မြေယာတွေပြန်ရရေးအတွက်၃နှစ်ကျော်ကြာတဲ့အထိအချိန်ပေါင်း290ကျော်ကန့်ကွက်ဆန္ဒပြတောင်းဆိုနေတဲ့ဒေသခံတွေကတော့စီမံကိန်းချက်သိမ်းပေးရေးကိုတောင်းဆိုနေပြီးမြေယာနစ်နာကြီးကိုမယူနိုင်ဘူးဆိုပြီးဒေသခံတို့ကအခုလိုပြောပါတယ
်ဒီကုမ္ပဏီရှိနေဒီဒေသကစိုးကျိုးတွေရမှာပေါ့အဲ့ဒီမြေယာကိုလည်းပြည်ပြည်ရာနဲ့မှဘာနဲ့မှမလဲနိုင်ဘူးကိုယ်မြေယာပဲဒီတော့သူတွေကဒါပဲလောက်စားလာမှုအဲ့ဒီမြေယာကိုလုံးဝရမှုရစိတ်ကူးမရှိဘူးတကယ်လို့နောက်မင်းတက်လာလို့လဲဒီတိုင်းနဲ့ဆိုရင်တနစ်စာတနစ်စာရောကြေးတောက်မှာပါပဲဒီနာရောကြေးတောက်မှာပါပဲ
နှစ်30စာချုပ်နဲ့မြန်မာအစိုးရထံကနေ2013ခုနှစ်တုန်းကစာချုပ်အသစ်ပြန်ချုပ်ထားပြီးငှားရမ်းထားတာဖြစ်လို့မြေယာပြဿနာတွေဟာအစိုးရနဲ့သာတက်ဆိုင်နေဆိုပြီးမြန်မာဝန်ပေါင်းကုမ္ပဏီရဲ့ပြောရေးဆိုခွင့်ရှိသူကဆိုပါတယ်
ဒီမြေအဲ့ဒါတစ်ခုလုံးကကျွန်တော်တို့ဟာဒီကအစိုးရရှိကိုကျွန်တော်ငှားတာလေမဟုတ်ဟိုဥပိုင်းကုမ္ပဏီကအစိုးရရှိကငှားတာ
ဟုတ်ငှား
ပြီးတော့ကျွန်တော်ဟာဥပိုင်းရှိကိုတစီမပေါ့နော်အဲ့ဒီအမှတော့ကျွန်တော်ပြန်ငှားတာအဲ့ဒါကြောင့်မြန်မာပြည်ကနေပတ်သက်ပြီးတော့အစွာနဲ့ဆိုရနဲ့ပတ်သက်တဲ့အလုပ်ပဲ။မိုင်းအိမ်ရတစ်ခုလုံးအချင်းတို့ဟာဒီအစွာစီကငားထားလေ။စမကင်ပြီးတဲ့ခေတ်ချင်းတို့ငားထားပါလေ။အဲဒါကြောင့်မြန်မာနဲ့ပတ်သက်တဲ့ကိစ္စကြောင့်လို့ဆိုရစီသွားပြီးတော့အစွာနှိမ့်နိုင်ဖို့လိုတာပေါ့နော်
။2012ခုနှစ်ကစီမံကိန်းကိုကန့်ကွက်ဆန္ဒပြသူတွေကိုနှိမ့်နှင်းခဲ့တာကြောင့် ตั้งอาปาติยาแค่หามีหลงใจยาเรียกเลยล่ะวะที่ด้วยดอนซันสุจิอุสานเนี่ยส่งนักศึกษาคอมมิชชั่นเพื่อศึกษาเก็บบีเสียงข้างจากทุกอย่างเงี้ยบาร์เลยที่เสียงข้างจากกูไล่หน้ามุ่งมิชิบุลเลยคอมมิชชั่นเพื่อเว้ยเปลี่ยนยนต์เนี่ยปิดลูกดอกกูเลยทุกเห็นสั่งเลยฮะวิวเอกาเสด็จมีเงี้ยเจ้ามาเปลี่ยวสุดท้ายล่ะวะทำไมเมื่อมาว่าปองกรมนี่เบิกการออกคุยลูกต้องเปลี่ยนเปลี่ยวสุดเก็บบาร์เลย
ตัวอันนั้นสูตรที่อุตสาหกรรมเดียวกับอุตสาหกรรมซีซีกลุ่มเดียวตัวนัทท่องเสตตงตัวต้องรับไปแล้วดีซีนการ์ดเท่าไหร่เลยที่ซีนการ์ดเท่ามาหัวจำเปลี่ยวเชื่อตัวเมียงเงี้ยหัวดีบาวาเลยแต่ละก็หัวบิลูซีอันนี้ซีนการ์ดเท่าไหร่ปีต่อหน้าไปบ่เนาะสุยานี่เนี่ยตัวหัวจำเปลี่ยวเชื่อจำเปลี่ยวไปได้ตัวกองเทพฟัว กองดีทุกคู่จนตัวไอซีบอกเนาะอิมพลิเมนต์อิมพลิเมนต์เอากองดีบอกไอเท่ามาว่าจะน่ะอุปถัมภ์ส่วนจีตองโหลีลีป้าบอกเนาะอุปถัมภ์ส่วนจีลีป้าตัววันจีตองว่าลีชอบป้าเราไอ้ลูกผู้เพื่อไปตัวหนึ่งจุดหนึ่งจุดหนึ่งจุดหนึ่งหัวเราโหไอ้ลูกป้าได้กระจายตัวอีตัวอัศวินจีอาจารย์ไปได้ไหมจนตัวจุดหัวกองเทพฟัว
สองยี่บาทเลยมีอุตสาหกรรมเกษตรเพื่อจะเปลี่ยนยนต์เนี่ยแม่ทุกเห็นสั่งอะไรก็นั่นเท่าสิ่งกูเนี่ยเสร็จแล้วไปแล้วก็สัตว์เดินบีก็ไม่ใช่เสียงข้างจากกูไล่หน้ามึงไม่ใช่อุศรีเย็บอุศรีกูลูกจอมาเต็มด้วยหมดด้วยเจียงจูซ่าเก็บไปไหมเต็มเปล่าก็ไม่อยากเลยจ้าวิโอเอก็สัตว์เดินไม่มีเสียงมาพิจารณาไปบ้างเลยที่เสียงงงตบเอาปากเว้นจีเที่ยงเย็นลูกสาวนี่แหละพ่อเลยเปล่าเว้ยลูกเชื่อพี่พ่อบอกเลี้ยจอเนี่ยพ่
မိုင်အေးမှတင်ပြပို့ခဲ့တာဖြစ်ပါရဲ့ရှင်အခုဆက်လက်ပြီးတော့ကချင်ပြည်နယ်ဘက်ကဘိန်းခင်းဖျက်ဆီးသူတွေလှုပ်ရှားမှုအကြောင်းနဲ့အာဏာပိုင်တွေအကြားအခြေအနေပုံမတင်မာလာတဲ့အကြောင်းကိုတင်ပြပေးပါမယ်ကချင်ပြည်နယ်ကံပိုက်တီမြို့နယ်ခွဲကဘိန်းခင်းတွေကိုဖျက်ဆီးဖို့တွားရောက်တဲ့လူမှုအခြေပြုမူရစေဝါတိုက်ဖျက်ရေးအဖွဲ့ဝင်2000ကျော်ဟာလုံခြုံရေးတပ်ဖွဲ့ဝင်တွေကချီပွေလမ်းခွဲမှာတားဆီးထားပါတယ်။ကချင်ပြည်နယ်ရဲတပ်ဖွဲ့ကဘိန်းဆိုင်ပြိုးသူတွေကရန်ပြုတ်မှာကြောင်းပိတ်ပင်တာလို့သတင်းထုတ်ပြန်ထားပေမဲ့မူရစ်တိုက်ဖျက်ရေးအဖွဲ့တွေကလက်မခံဘဲခီးဆက်နိုင်ဖို့အတွက်ပြင်ဆင်နေပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောင်ကိုမိုးစောကတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့ကချင်ပြည်နယ်အတွင်းကသာမကမူဆယ်လာရှိုးဘက်ကပါပါဝင်တဲ့လူမှုအခြေပြုမူရစ်တိုက်ဖျက်ရေးအဖွဲ့ဝင်တွေဟာတရုတ်မြန်မာနယ်စပ်ကံပိုက်တီမြို့နယ်ခွဲအတွင်းကဘိန်းကင်းတွေဖြစ်စည်းဖို့တွားရောက်ရာမှာဒီလ16ရက်နေ့ကလေးကလုံခြုံရေးတပ်ဖွဲ့ဝင်တွေကဟန်တာထားခဲ့တာဖြစ်ပါတယ်လက်ရှိဟန်တာထားတဲ့အခြေအနေကိုမူရစ်တိုက်ဖျက်ရေးအဖွဲ့ဦးဆောင်ကော်မတီဝင်ဦးမုံဆန်ကအခုလိုပြောပါတယ
်အခုအခြေအနေထိရတော့တို့တားဆီးတဲ့နေသားလားကျွန်တော်တို့လည်းဒီသူတို့ရဲ့ပြောရဆက်နေရတာရှိတဲ့ပြည်ဆိုတဲ့အခါကျကျွန်တော်တို့ကတော့ဒီကိစ္စကိုကျွန်တော်စိတ်ရှည်ရှည်နဲ့စောင့်နေပါတယ်ခင်ဗျဝိုင်းကုန်တော့ဆက်နေမိုင်ခံပေါ့နော်ဟိုကဒီဖွေလန်းခွဲပေါ့စောင့်နေပါတယ်ခင်ဗျကျောင်းနေဆက်နေလောက်ကတည်းကနေစားချီချီခံထားရတာပါလူဝင်ရတော့အခုကျွန်တော်တို့2600လူဝင်ရတော့တက်ပြည့်နေပါတယ်
ကံပိုက်တီဒေတာဘက်မှာဘိန်းကင်းဆိုင်အေက9000လောက်ရှိမယ်လို့ခန့်မှန်းကြောင်းမူရစ်တိုက်ဖျက်ရေးအဖွဲ့ဝင်တွေကပြောပါတယ်။ပြီးခဲ့တဲ့ဇန်နဝါရီလကလည်းကံပိုက်တီမြို့နယ်ခွဲဘက်ကိုတွားရောက်ဖို့ပြင်ဆင်ရမှာလန်ခီးမှာဘိန်းကင်းရှင်တွေကအင်အားရာနဲ့ချီပြီးလက်နက်တွေနဲ့ဟန်တားဖို့စောင့်ဆိုင်နေတာကြောင့်ပြည်နယ်ရဲတပ်ဖွဲ့နဲ့စစ်တပ်ကကံပိုက်တီဘက်ကိုမတွားဖို့ပန်ကြားခဲ့ပါတယ်။အဲ့ဒီနောက်မူရစ်တိုက်ဖျက်ရေးအဖွဲ့တွေဟာရဲနဲ့စစ်တပ်လုံခြုံရေးနဲ့အတူချီပွေဘက်ကဘိန်းကင်းတွေကိုတွားရောက်ဖျက်ဆီးခဲ့ကြပြီးဒီရက်ပိုင်းမှာမှကံပိုက်တီဒေသဘက်ကိုတွားရောက်ဖို့ထပ်မံစီစဉ်ခဲ့ကြတာဖြစ်ပါတယ်။16ရက်နေ့ကကံပိုက်တီဒေသဘက်ကိုတွားရောက်ဖို့ပြင်ဆင်ရမှာဘိန်းကင်းရှင်တွေကလူအင်အားရာနဲ့ချီပြီးလက်နက်တွေနဲ့ထပ်မံဆောင်ဆိုင်နေတာကြောင့်လုံခြုံရေးတပ်ဖွဲ့တွေကတားဆီးခဲ့တာဖြစ်ပါတယ်။ဒီလ18ရက်နေ့ကကချင်ပြည်နယ်ရဲမှူးကြီးချေဦးကမူရစ်တိုက်ဖျက်ရေးအဖွဲ့တွေကိုတားဆီးရတာဟာတစ်ဖက်ကရန်ပြူတိုက်ခိုက်နိုင်တာကြောင့်ဖြစ်ကြောင်းနဲ့အရင်ကတနိုင်းမြို့နယ်မှာ2ကြိမ်ဝိုင်းမော်မြို့နယ်အတွင်းမှာ3ကြိမ်တိုက်ခိုက်ခံရခဲ့ကြောင်းသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်။ဒီသတင်းစာရှင်းလင်းပွဲကိုမြောက်ပိုင်းတိုင်းစစ်ဌာနချုပ်ကအရာရှိတဦးခရိုင်ရဲမှူးတွေနဲ့ဘိန်းစစ်စင်ရေးမှာပါဝင်တဲ့ရဲမှူးတွေတက်ရောက်ခဲ့ကြပါတယ်။ကချင်ပြည်နယ်ရဲမှူးကြီးရဲ့ပြောဆိုချက်အပေါ်မှာတော့မူရစ်တိုက်ဖျက်ရေးဦးဆောင်အဖွဲ့ဝင်ဦးမုံဆန်ကအခုလိုတုံ့ပြန်ပြောဆိုပါတယ်
။အခုကျွန်တော်တို့တွားမဲ့ဒေတာမတည်ငြိမ်တဲ့ဒေတာမဟုတ်ပါဘူးဗျ။သူတို့ရဲ့တပ်ကနေတာဝန်ပေးထားတဲ့နေအောင်တပ်အုပ်စုရဲ့နေရယ်သူတို့တပ်ကနေပြီးတော့ဖွဲ့စည်းထားတဲ့ပြည်သူစစ်တွေအုပ်စုရဲ့နေဖြစ်တဲ့အတွက်ကြောင့်ဒ 今年嘛，明年三股转，自然都还是要便宜下交几百块。
比格的拉个七位地大不够多要钱啊！现在是这个龙江人来把改变没？地大靠我们来把了哈。每一代片也配合，个青绿来也配 ，GIO 呢，不得木系列路有啥啦奖片难奖，懂得大瑞来洗白的。个青皮呢个每一代片也配瑞哈，今年本赛亚的嘛，个青皮呢，上皮呢苗白呢，是该代地大的，湖广当家地大个，本根一个石塘老古片是改变路来，人头变差吧的。老老在每一代片也配瑞，上山里的青云那个，不如十来比上月来说了对难不？个前边呢，文具中呢，边呢业务机用过，十多个品牌，思维嘛，有些内家那种，十多路没阿个把握。你妈那个嘛，通过啊，过着过过那个傻逼，每日生活更新一卷，是俺那西门根，起码刚才跑个呀嘛，通过啊，这是理工那点，别呢谁家在偷了木不嘛那，再来缅甸那家叫，那通这是过过那点，西门根旮旯个，脑袋俺那多面插拔的。
ကချင်ပြည်နယ်ကဘိတ်ခင်းဖြစ်စီတဲ့လှုပ်ရှားသူတွေနဲ့အားပိုင်းတွေကြားအခြေအနေပုံမတင်မလာတဲ့အကြောင်းကို VOA မြန်မာပိုင်းသတင်းတော်ကိုမိုးစောသတင်းပေးပို့ခဲ့တာဖြစ်ပါတယ်။အခုတော့စနေနေ့ညတိုက်ရိုက်လေလိုင်းမှာဆွေးနွေးမယ့်အကြောင်းအရာတွေကိုနားဆင်နိုင်ပါပြီရှင်။
ရောစမ်းစုကြည်သမရဖြစ်ဖို့ကိစ္စမှာအခြေခံဥပဒေကိုစိုင်းငံ့ပြင်ဆင်ဖြစ်ဆွတ်ပြောင်းလဲစရာမလိုပဲ။သားသမီးနဲ့ချွေးမတွေမြန်မာနိုင်ငံသားဖြစ်ပြောင်းလဲခံယူလက်ယုံနဲ့ပြဿနာတွေအားလုံးပြေလည်သွားမှာပါလို့ပြန်ကြားဝင်ယူရဲ့ထွက်ကအပြူအေကိုပြောထားပါတယ်။ဒါကိုကျွန်တော်တို့သောတာရှင်တွေကသဘောတူပါသလား။ဒေါ်ဆန်းစုကြည်သမရဖြစ်ရေးကြုံတွေ့နေရတဲ့အချက်တဲကိုပြေလည်ဖို့ဒီနီးလန်းဟာအကောင်းဆုံးဖြစ်ရှင်နည်းဖြစ်တယ်လို့လက်ခံကြပါသလား။အခုလာမယ့်စနေညတရားလီလန်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ဒီအစီအစဉ်မှာပါဝင်ဆွေးနွေးကြတဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါ။ကိုရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်။ VOA ရဲ့ဖုန်းနံပါတ်က1-239-382-999လေး။ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။အဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ
်။စနေနေ့ညတိုက်ရိုက်လှိုင်းလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့သောတာရှင်တွေကိုထပ်မံဖိတ်ခေါ်ပါစေ။ VOA မြန်မာပိုင်းအစီအစဉ်ကတိုက်ရိုက်လှိုင်းဆွေးနွေးခန်းကိုအင်္ဂါနဲ့စနေညတွေမှာတပတ်ကိုနှစ်ကြိမ်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။အခုတော့စစ်ကြောလာနဲ့ပတ်သက်တဲ့သိပ္ပံပညာရှင်တွေရဲ့တွေ့ရှိချက်တစ်ခုကိုတင်ပြပေးပါမယ်။ကမ္ဘာကျော်ယူဝဗေဒပညာရှင် Albert Einstein ရဲ့လွန်ခဲ့တဲ့နှစ်ပေါင်း100လောက်ကတွက်ဆချက်တစ်ခုဖြစ်တဲ့စစ်ကြောလာတဲ့ကစွဲငင်အားအယူဆဟာမကန်တဲ့အကြောင်းသိပ္ပံပညာရှင်တွေအတည်ပြုလိုက်ပါတယ်။စစ်ကြောလာထဲမှာ dress ဆွဲလိုင်းတွေရှိတဲ့ဆိုတဲ့အယူဆမကန်ကြောင်းအထောက်အထားတွေ့ကြရတဲ့အတွက်လဲသိပ္ပံပညာမှာသမိုင်းမှတ်တိုင်ထူနိုင်ခဲ့ကြတာပါ။သမိုင်းဝင်ရှာဖွေတွေ့ရှိမှုအကြောင်း Writers နဲ့ AP သတင်းဆောင်ပါတွေကိုတော့ကိုအောင်လွင်ဦးကစူးစီးတင်ပြထားပါတယ်ရှင်။
စကြာဝဠာတွင်အရာဝတ္ထုတွေတစ်ခုနဲ့တစ်ခုကြားစွဲငင်ရဖြစ်တဲ့ gravitational wave dresser line တွေရှိမှရှိနှစ်ပေါင်းများစွာလက်တွေ့ဆန်းသက်မှုတွေနဲ့လေးလာနေတဲ့လေဆာရောင်ကြီးသုံး dresser line စောင့်ကြည့်လေ့လာရေးဌာန LIGO ကအမှုဆောင်ညွှန်ကြားရေးမှူး David Rice က Albert Einstein ရဲ့အယူဆမှန်ကန်တဲ့အကြောင်းတရားဝင်ကြေညာလိုက်တာပ
ါ Ladies and gentlemen we have detected gravitational waves
ဂုဏ်သရေရှိအမျိုးသမီးများနဲ့လူကြီးမင်းတို့ခင်ဗျာ dresser line တွေကိုကျွန်တော်တို့ရှာတွေ့ပါတယ်
သူထောက်လန်းတွေ့ရှိခဲ့တဲ့ dresser line ဟာကမ္ဘာမြေကနေခမ်းမန်းကြီးအလင်းနဲ့တန်ပေါင်း1300ကျော်ဝေးပြီးနေထက်အဆ30လောက်ကြီးမားတဲ့တွင်းနယ်ကြီးနှစ်ခုတိုက်မိရာကထွက်ပေါ်လာတာဖြစ်ကြောင်းလည်းသိပ္ပံပညာရှင်တွေတွေ့ရှိခဲ့ပါတယ်။စကြာဝဠာထဲမှာတွင်းနယ်ကြီးတည်ရှိနေတယ်ဆိုတာကိုလည်းကမ္ဘာကျော်ယူပပညာပညာရှင် Einstein ကပဲကြိုတင် Hawking ထုတ်ထားတာပါ။ Einstein ရဲ့ Hawking နေတဲ့ကတသက်မပြရသေးတဲ့ dresser line အယူဆကိုအခုနောက်ဆုံးတိုက်ရိုက်ထောက်ထားပြနိုင်မှုအတွက်ကတော့ American Dollar တန်1100အကုန်ကျခံဆက်လုပ်ထားတဲ့ LIGO လို့ခေါ်တဲ့လေဆာရောင်ကြီးဆုံး dresser line စောင့်ကြည့်လေ့လာရေးကိရိယာနှစ်ခုနဲ့တိုက်တာခဲ့တာလည်းဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်စက်တင်ဘာလ14ရက်နေ့မှာပဲ Washington ပြည်နယ် Hanford နဲ့ Louisiana ပြည်နယ် Livingston မြို့တွေက LIGO စောင့်ကြည့်လေ့လာရေးဌာနနှစ်ခုမှာတပြိုင်တည်းလို့ dresser line ကိုဖမ်းမိခဲ့တာလို့လည်းအမှုဆောင်ညွှန်ကြားရေးမှူး David Rice ကပြောပါတယ်
။ So these gravitational waves were produced by two colliding black holes.
လုံးရဲ့နှစ်တန်းပေါင်း1300လောက်ကတွင်းနယ်ကြီးနှစ်ခုတိုက်မိပြီးတော့တစ်ခုဖြစ်နေပေါင်းဆက်သွားရနေပြီးတော့အခု dresser line တွေထွက်ပေါ်လာတာဖြစ်ပါတယ်။ဒါကတော့ဆက်လုပ်ထားသမျှအတိအကျဆုံးလည်းဖြစ်တဲ့လေဆာရောင်ကြီးသုံး dresser line စောင့်ကြည့်လေ့လာရေးကိရိယာ LIGO နဲ့ထောက်လန်းတွေ့ရှိခဲ့တာပါ
။သိပ္ပံပညာရှင်ပေါင်း1000ကျော်နဲ့စောင့်ကြည့်လေ့လာခဲ့တဲ့စီမံကိန်းရဲ့ရလဒ်ဖြစ်တဲ့ dresser line တွေကိုတော့အတန်ဖြစ်နေပြောင်းလဲပြီးနားထောင်လို့ရအောင်လဲဖန်တီးခဲ့ကြပြီး Washington DC မြို့တော်ကအခမ်းအနားတွင်ပြည်သက်တွေနားထောင်နိုင်အောင်လဲဖွင့်ပြခဲ့ပါတယ်။ ဒရက်ဆယ်လိုင်းနေရာစက်ကြော်လာကြီးအတန်တွေဖြစ်တဲ့အတွက်လည်းအတန်တဲ့ရုပ်ရှင်ခေတ်ကနေစကားပြောရုပ်ရှင်ခေတ်ကိုရောက်လာသလိုအကာတသိပ္ပံပညာမှာတခေတ်ဆန်းလာတော့မှာဖြစ်ပါတယ်။လိုက်ကိုမှုဆောင်ညချင်းမှုဒေးဗစ်ရိုက်ဆာကလည်းရာစုနှစ်ပေါင်းများစွာမှာမှဒီချိန်လောက်သာတွေ့ရတဲ့ရှာဖွေတွေ့ရှိမှုလို့ဆိုပါတယ
်။ 400 years ago Galileo turned a telescope to the sky
လူငယ်နှစ်ပေါင်း400လုံးကဂယ်လီလီယိုကောင်းကင်ကိုမှန်ပြောင်းတဲ့ကြီးခဲ့ရဟာနေပြီးတော့နက္ခတ္တဗေဒပညာလေးလာရေးမှာခေတ်သစ်တစ်ခေတ်ကိုပြောင်းခဲ့ပြီးပါတယ်ဒီကနေ့အချိန်မှာကျွန်တော်တို့လုပ်နေတာဟာလည်းဒီလိုမျိုးအရေးကြီးတယ်လို့ယူဆပါတယ်ဆက်ကြော်လာကြီးရဲ့ဗလင်းပေါက်တဆွဲလှိုင်းနဲ့နက္ခတ္တပညာရဲ့ဗလင်းပေါက်ကိုဖွင့်လှစ်လိုက်တာလည်းဖြစ်ပါတယ
်ဆက်ကြော်လာရင်းကဒရက်ဆွဲလှိုင်းယူဆပြီးတော့ general relativity ရေဘူးရ900နီးရမရဲ့ဒစိတပိုင်းဖြစ်နေအိုင်စတိုင်းကပထမဆုံးချိန်1916ခုနှစ်မှာဟောကိန်းထုတ်ထားတာပါခုနောက်ဆုံးဒီယူဆကိုတည်ထောင်နိုင်ခဲ့တဲ့အတွက်အမေရိကန်အကာသတ်သိပ္ပံအေဂျင်စီ NASA ကအကြီးအကဲသိပ္ပံပညာရှင်ဂျွန်မက်တာရိုလိုပညာရှင်တွေကတော့21ရာစုခေတ်ရဲ့ကြီးမားတဲ့တွေ့ရှိမှုဖြစ်နေရှုမြင်ကြပါတယ်
So that's a spectacular new result for astronomy. So it's not just a technological accomplishment.
ကတဘေရပညာအတွက်အင်မတန်မှကြီးမားလာတဲ့ရလဒ်စ်တစ်ခုပါစကလုံးတစ်လုံးနဲ့ပေါ်ပြလို့ရတဲ့ဤပညာဆိုင်ရာအောင်မြင်မှုမျိုးမဟုတ်ပါဘူး Einstein ပြောတာမှန်တယ်လို့သက်သေပြနိုင်ရုံသက်သက်လည်းမဟုတ်ပါဘူးနက္ခတ္တပညာမှာလုံးဝမသိရသေးတဲ့ကိစ္စတစ်ခုကိုအခုအချိန်မှသိလာရတာဟာအင်မတန်မှထူးခြားပါတယ
်ပထမဆုံးချိန်ရှာဖွေတွေ့ရှိမှုပြီးမှတော့စက်ကြော်လာတဲ့ကပိုပြီးအလန်းဝေးတဲ့နေရာတွေကိုပါထောက်လန်းနိုင်မှုလေဆာရောင်ခြည်သုံး Dressel line ဆောက်ကြည့်လေ့လာရေးဌာနလိုက်ကိုကိုလည်းအဆင့်မြင့်မွန်းမှန်နေပါတယ်နောက်ထပ် Dressel line အသစ်တွေကိုတော့အနည်းဆုံး၄လကနေဒီနေ့လောက်တွင်ထပ်မံထောက်လန်းတွေ့ရှိနိုင်လိမ့်မယ်လို့လည်းသိပ္ပံပညာရှင်တွေကမျှော်လင့်နေကြပါတယ်ခင်ဗျာ
ကိုအောင်လွင်ဦးတင်ပြခဲ့တာဖြစ်ပါတယ်ရှင်အခုကျမတို့အတန်လွင့်နေတဲ့ Radio အစီအစဉ်ပြပြချင်းမှာပဲ VOA ကထုတ်လွှင့်ပေးနေတဲ့နေ့စဉ် TV သတင်းလွှာအစီအစဉ်တွေကိုည9နာရီကနေ9နာရီခွဲအထိထုတ်လွှင့်ပေးသွားမှာပါ Asia Set 7 ဂျိုဒူးကနေဖမ်းယူကြည့်ရှုနိုင်ပါတယ်ဒါဒီမကတိုက်ရိုက်ထုတ်လွှင့်ခြင်းနဲ့တပြေးညီ VOA ရဲ့ Internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာကြည့်ရှုနိုင်တယ်လို့ VOA ရဲ့ YouTube, Twitter နဲ့ Facebook တို့ကနေလည်းကြည့်ရှုနိုင်ပါတယ်ရှင်အခုတော့တည်င်းအချင်းချုပ်ကိုကိုကျော်ကျော်သိန်းကကြီးညာပေးပါမယ
်အမေရိကန်သမ္မတဘရက်အိုဘားမားဟာနောက်လာမှာကျူဘားနိုင်ငံကိုသွားဖို့စီစဉ်ထားရမှုလက်ရှိသမ္မတတူအနေနဲ့နှစ်ပေါင်း80အတွင်းကျူဘားနိုင်ငံကိုသွားတဲ့ပထမဆုံးသမ္မတဖြစ်ပါလိမ့်မယ်အမေရိကန်ကကျူဘားနဲ့ပြန်ပြီးဆက်ဆံလာတဲ့ပေါ်ကျေနပ်တဲ့သူတို့ချို့ကသူ့ကိုကြိုးစားပဲရှိပေမဲ့ဝေဖန်သူတွေလည်းရှိပါတယ်ရှမ်းပြည်နယ်မြောက်ပိုင်းမှာတိုက်ပွဲတွေဆက်ဖြစ်နေတာနဲ့ပတ်သက်ပြီးအထူးဆိုရင်လည်းကြောင်းရန်ကုန်မြို့အမေရိကန်တန်ယုံကဒီကနေ့ရက်စွဲနဲ့ထုတ်ပြန်ချက်တရထုတ်ပြန်ထားပါတယ်တအားအမျိုးသားလူမျိုးရေးတံတော်ရှမ်းပြည်ပြည်နယ်တတော်ဝေးကောင်စီနဲ့မြန်မာတံတော်တို့ကြားဆက်ဖြစ်နေတဲ့ပြည်ပခါတွေနဲ့ပတ်သက်ပြီးအမေရိကန်တန်ယုံအနေနဲ့များစွာစိုးရိမ်ပူပန်မိတဲ့အကြောင်းရန်ကုန်မြို့အမေရိကန်တန်ယုံကထုတ်ပြန်ထားတာပါအထူးသဖြင့်ရှမ်းနဲ့ပလောင်တိုင်းရင်းသားလူအသိုက်အဝန်းတွေကိုဦးတည်ပြီးလူ့အခွင့်အရေးချိုးဖောက်နေတယ်ဆိုတဲ့ဆွဆွဲချက်တွေနဲ့ပတ်သက်ပြီးတော့စိုးရိမ်နေကြောင်းအရသာတွေပေါ်အကောက်ွယ်ပေးရေးအပအဝင်ပြည်ပခါဘေးတင်ပြည်သူတွေစီကိုလူသားချင်းစာနာထောက်ထားတဲ့အဖွဲ့အစည်းတွေအတားအဆီးမရှိသွားရောက်နိုင်ရေးဟာနိုင်ငံတကာရဲ့အခြေခံကြရမှုဖြစ်တဲ့အကြောင်းတမ်မတော်ရဲ့ထိုးစစ်ဆင်မှုဟာရေရှည်တည်တံ့ခိုင်မြဲတဲ့ငြိမ်းချမ်းရေးရဖို့တိစောက်နေတဲ့ယုံကြည်မှုကိုပြပြစေတဲ့အကြောင်းအမေရိကန်တန်ယုံရဲ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။မြောက်ကိုရီးယားကနျူကလ িয়ার နဲ့ဒုံးကျည်စမ်းသပ်တာတွေလုပ်တဲ့အပေါ်အမေရိကန်ပြည်ထောင်စုကနောက်ထပ်တန်ခတ်ရေးယူမှုတွေချမှတ်ထားပါတယ်။နျူကလ িয়ার နဲ့ဒုံးကျည်ဆိုင်ရာအစီအစဉ်တွေ၊စိုက်ဘာအင်တာနက်တိုက်ခိုက်မှုတွေနဲ့လူအခွင့်အရေးချိုးဖောက်မှုတွေအတွက်မြောက်ကိုရီးယားကိုအားပေးကူညီတဲ့ဘယ်သူ့ကိုမဆိုမဖြစ်မနေတန်ခတ်ရေးယူရမယ်ဥပဒေမူကြမ်းတရက်ကိုသမ္မတဘရက်အိုဘားမားကကြာသပတေးနေ့မှာလက်မှတ်ရေးထိုးပြထားလိုက်တာပါ။အမေရိကန်ပြည်ထောင်စုဟာတောင်တရုတ်ပင်လယ်ထဲမှာရေကြောင်းနဲ့လေကြောင်းကင်းလှည့်တာတွေအပါအဝင်လှုပ်ဆောင်ချက်မျိုးမျိုးနဲ့တောင်တရုတ်ပင်လယ်ကိုစီးရီးနေထားပုံစံတွင်နေတယ်လို့တရုတ်နိုင်ငံသားဝန်ကြီးဌာနကဒီကနေ့ပြောလိုက်ပါတယ်။ပိုင်ဆိုင်မှုအငင်းပွားနေတဲ့ကျွန်းကျွန်းမှာမြေပြင်ကဝေရင်ပြစ်ဒုံးကျည်တွေတရုတ်ကချထားပြီးတင်းမာမှုပိုတိုးအောင်လုပ်နေတယ်လို့အမေရိကန်ကဆွဆဲပြီးတဲ့နောက်တရုတ်ဘက်ကအခုလိုပြောလာတာပါခင်ဗျာ
။တည်င်းအချင်းချုပ်ကိုကိုကျော်ကျော်သိန်းကကြီးညာပေးခဲ့တာပါ။ဒီညနဲ့အစည်းအဝေးထုတ်လုပ်ရမှုကနန်းလောင်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Curtis Pineon ဖြစ်ပါတယ်။ VOA American တန်ညက်နေဘက်မြန်မာဘာသာအစည်းအဝေးကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာပါ။နောက်တစ်နာရီကြာမှာထုတ်လွှင့်မယ်။ည9နာရီကနေ10နာရီထိအစည်းအဝေးတွေကို line to meter 2425နဲ့ line လာမီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ကျမရှားဖောင်ပါ
This program has come to you from the Voice of America, Washington.